ဆီအနာသိမ်းအဖွဲ့ကဒေါ်ဆန်းစုကြည်အပေါ်မှာအမှုထပ်တိုးလိုက်တဲ့ကိစ္စကိုအမေရိကန်နိုင်ငံသားဤဌာနကရှုတ်ချလိုက်ပြီးဖမ်းဆီးထားသူအလုံးပြန်လွှတ်ပေးဖို့တောင်းဆိုထားပါတယ်။ဒါပြင်တရုတ်ဘက်ကမြန်မာဆီအနာသိမ်းမှုကိုလျှက်ပြတ်သားသားဆန့်ကျင်ရှုတ်ချဖို့လည်းတိုက်တွန်းပါတယ်။
When it comes to China, we have been clear that we would like to see China play a constructive role in
it. ဒီဆီယနာသိမ်းမှုကိုတရုတ်ဘက်ကအတိအလင်းကန့်ကွက်ရှုတ်ချတာမလို့မချင်းအမေရိကန်ဘက်ကဆက်ပြီးတိုက်တွန်းသွားမှာဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရနက်ဖရိုက်ကအင်ကာနက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။မြန်မာနိုင်ငံတွင်းကအမေရိကန်အစိုးရဝန်ထမ်းတွေနဲ့မိသားစုတွေထွက်ခွာခွင့်လဲနိုင်ငံသားရေးဝန်ကြီးဌာနကဖေဖော်ဝါရီလ14ရက်နေ့ကခွင့်ပြုခဲ့ကြောင်းပြောခွင့်ရကပြောပါတ
ဒီကိစ္စကိုရက်30တခါပြန်လဲဆက်စင်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်လုံခြုံရေးကိုလည်းတုံ့ပြန်နေမှာဖြစ်ကြောင်းနောက်ထပ်ရေးယူဆောင်ရွက်ဖို့လိုအပ်လာရင်လည်းအမေရိကန်ဘက်ကဆောင်ရွက်မယ်လို့ပြောခွင့်ရကပြောပါတယ်။